ဲ့ကင်းရှင်းပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေသောရရှိများရှင်။ VOE ကိုရေးလာတဲ့သောရရှိတွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှိတွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှိတွေရဲ့မှတ်ချက်တူတွေနဲ့စာချင်ပါတယ်။VOA စီစဉ်တဲ့ကို Facebook ထုတ်လွှင့်ချက်အောက်မှာစာရေးလာတဲ့သောရရှင်ကတော့ VOA အဖွဲ့သူဖွဲ့သားတွေအားလုံးစိတ်တုခ၊ကာယတုခ၊ညာနာတုခအဝဝနဲ့ပြည့်စုံကြပြီးတော့သတင်းထူးသတင်းဥတွေစင်စင်မပြတ်ထုတ်လွှင့်နိုင်ကြပါစေလို့ဆုတောင်းပါတယ်တဲ့။ဟုတ်ကဲ့ကျေးဇူးအထူးတင်ပါတယ်ရှင်။ဒီနေ့ဇွန်လ19ရက်နေ့ဟာမြန်မာနိုင်ငံမှာစစ်တပ်ကအနာသိမ်းလိုက်ပြီးတော့ဖမ်းဆီးလိုက်တာကြောင့်အချင်းကြခံနေရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့89နှစ်မြောက်မွေးနေ့ဖြစ်ပါတယ်နော်။ဒေါအောင်ဆန်းစုကြည်ရဲ့မွေးနေ့မှာဒေါအောင်ဆန်းစုကြည်ပါဝင်နိုင်ငံရေးအကျဉ်းသားတွေပြန်လှုပ်ပေးဖို့နိုင်ငံတကာရောက်မြမရေးလှုပ်ရှားသူတွေကတောင်းဆိုလိုက်တဲ့အကြောင်းဗီဒီယိုကသတင်းတင်ပြပေးခဲ့ပါတယ်။ဒီသတင်းအောက်မှာလာပြီးတော့ရေးလာကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေမှာတော့ရွှေစင်ယူဆိုတဲ့သောရရှင်ကမင်္ဂလာရှိတဲ့မနေ့ဖြစ်ပါစေတဲ့။အမေမွေးနေ့မှာစလူတိုင်းလွတ်မြောက်ကြပါစေလို့ဆုတောင်းလာပါတယ်။ကြော်လင်းဆိုတဲ့သောရရှင်ကတော့အမေစုတက်ရှိကျမ်းမှာစိတ်ချမ်းသာ၍အချုံနှောင်ခံဘဝအမြန်ဆုံးလွတ်မြောက်ပါစေတဲ့။အင်ချင်းပတ်မျက်ခံဆိုတဲ့သောရရှင်ကလည်းအမြန်ဆုံးလွတ်မြောက်ဖို့ဆုတောင်းပါတယ်ဆိုပြီးခတ်တူတူရေးလာပါတယ်။ဒါကဒီလိုမျိုးမွေးနေ့ဆုတောင်းနဲ့အများကြီးတွေကတချို့ကိုဖော်ပြပေးလိုက်တာပါနော်။ဒီထက်မှဝေလင်းဖုံးမြင့်ဆိုတဲ့သောရရှင်ကတော့မတရားဖမ်းဆီးချုံနှောင်ခြင်းမှာအမေစုအမြန်ဆုံးလွတ်မြောက်ပါစေလို့ရေးလာပါတယ်။သောရရှင်မျိုးဝေကတော့သူတိုက်ရိုက်ဆုတောင်းတာမဟုတ်ပေမဲ့သူများရဲ့ဆူတောင်းစာကိုတစ်ဆင့်ဝေမျှလာတာပါသူကတရုတ်ဆောင်တောင်းရဲ့အမေစုမွေးနေ့ဆူတောင်းစကားဆိုပြီးတော့တော်ဝင်နေများပန်းနေမပွင့်တော့တာကြပြီမေအိမ်မက်တွေခောက်သိမ်းအမှန်တရားအတွက်အကြောက်တရားကိုဖျက်ခဲ့ကြတယ်ညီညွတ်မျှတဲ့ဒီမိုကရေစီစစ်စစ်အတွက်ခီးထွက်နေကြတယ်မေတော်ဝင်လေးတွေလှကြတယ်မေတဲ့တောင်းအမေကျမ်းပါပါစေဆိုတော့သူရဲ့နာမည်နဲ့ဆူတောင်းလာပါတယ်ဒါကသောရရှင်ကိုမျိုးဝေဒေါအောင်ဆန်းစုကြည်မွေးနေ့ဆုတောင်းမျှဝေလာတာဖြစ်ပါတယ်။ဒါနဲ့ VOE ကိုအမြဲအားပေးနေပါရဲ့ဆိုတဲ့သောရရှင်နော်ရထား VOE ကိုကြိုက်ပေမဲ့နားမထောင်ရတဲ့အခါမှာစိတ်ချမ်းသာတယ်လို့ရေးလာပါတယ
်။မင်္ဂလာပါ VOE ခင်ဗျာ VOE ကိုအမြဲအားပေးနေပါတယ်သတင်းနှစ်ပတ်လွတ်သွားခဲ့ပါတယ်ခေတ္တထိုင်းနိုင်ငံမှာတောတဲ့အလုတ်ရွှေပြောင်းရင်းဖုန်းတိုင်းမမိတဲ့နေရာရောက်သွားခဲ့တဲ့ချိန်မှာကျွန်တော်ခဏတာစိတ်ချမ်းသာမှုတော့ရခဲ့ပါတယ်။ဒါပေမဲ့သတင်းကကျွန်တော်အသက်လိုဖြစ်နေတော့နားမထောင်ရရင်လည်းတခုခုလိုနေသလိုပဲခံစားရပါတယ်။နားထောင်မြန်တော့လည်းဒေါသထွက်စရာပိုများနေရော VOA မြန်မာ BBC မြန်မာ TVB တို့ကိုအားပေးခဲ့တာ2013ခုနှစ်ခရဲကပါ။မြန်မာပြည်လူတန်းစိတ်ဖုန်းကင်နိုင်တဲ့အချိန်ပေါ့လေ။ရေဒီယိုခေတ်ကဆိုရင်အဖေနဲ့အတူအားပေးခဲ့ပါတယ်။ဘာဖြစ်ဖြစ်ပါ VOE မိသားစုကိုကျေးဇူးတင်ပါတယ်။ကျမ်းမာကြပါစီဗျာ
။ဒီစာလေးကိုဖတ်တော့ကျမတကယ်ကိုချင်းစာမိပါတယ်။အထူးသဖြင့်အခုနောက်ပိုင်းနိုင်ငံတကာသတင်းတွေရောမြန်မာသတင်းတွေရောနေ့စဉ်မပြတ်စိတ်ပင်ပန်းရတဲ့သတင်းတွေအနိဋ္ဌာယုံပုံရိပ်တွေများနေတော့စိတ်ဖိစီးမှုလည်းအများကြီးရပါတယ်။ဒီသတင်းလုပ်ငန်းလုပ်နေလို့အလုံးမှလည်းဒါနောက်ပြီးတော့အလုပ်ပြီးသွားချိန်တော့လည်းအကျင့်ပါပြီးတော့သတင်းတွေကိုပဲလန့်နေဖတ်နေမိကြပါပို့ပြီးတော့စိုးစီတာကနည်းပညာလည်းပါပါတယ်အင်တာနက်နဲ့တစ်ချိန်လုံးချိတ်ဆက်ထားနိုင်တာမလို့တရေနိုးရင်တောင်မှသတင်းထားဖတ်မိတဲ့အခါမျိုးရှိပါတယ်ရှင်ဒါကြောင့်မလို့တော်တော်လေးသတိထားပြီးတော့စင်ကြင်ရပါတယ်ဒါတော့မိမိသွားပြီးတော့ကြည့်မိတာခဏခဏပါဒါကြောင့်မလို့သတင်းတွေကိုလည်းဖတ်စိတ်ကိုလည်းအနာပေးစိတ်ဖိစီးမှုလည်းရောအောင်လို့တနည်းနည်းလောက်ကြဖို့ကိုစိတ်ပညာရှင်တွေကမပြတ်တတိပေးနေပါလေရှင်။ဒါနဲ့ကိုတော်ရထားရေဒီအစီအစဉ်တွေကိုအားပေးတယ်ဆိုလို့တော့အထူးကျေးဇူးတင်ပါတယ်နော်။ VOE ကိုရေးလာတဲ့စာရီထဲမှာမြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုပိုင်ထင်မြင်ယူဆချက်တွေရေးလာတဲ့သောရရှင်တွေရဲ့စာရီလည်းလက်ခံရရှိလို့အမြဲပဲလဲထည့်ပြီးတော့ဖော်ပြပေးနေပါရဲ့နော်။အဲ့ထက်မှနာမည်တော့မပြောစေချင်ဘူးဆိုတဲ့သောရရှင်ကလူအချင်းချင်းလှည့်ပတ်ချင်းကင်းရှင်းကြပါစေလို့ဆုတောင်းလာပါတယ်
။မင်္ဂလာပါ VOA ခင်ဗျာ။ကျွန်တော်အကောင့်ကိုတော့မဖော်ပြပါနဲ့နော်။မြန်မာပြည်ကို ဂျပန်နဲ့အင်္ဂလိပ်တွေနှစ်ပေါင်းများစွာအုပ်ချုပ်ခဲ့ဘူးပါတယ်။အဲ့ဒီတုန်းကကျေးလက်မျိုးရွာတွေကိုအခုလိုအချမ်းဖက်စစ်တပ်ကမိရှုဖျက်ဆီးသလိုမျိုးဖျက်ဆီးခဲ့တယ်လို့သမိုင်းမှာမတင်ခဲ့ရသလိုတရားစီရင်ရေးမှာလည်းတရားလက်လွတ်တပတ်ဆောင်နဲ့ဆောင်ရွက်ကြမျိုးအခုလိုပေါ်ပေါ်များများမတွေ့ခဲ့ရပါဘူး။မြန်မာပြည်သူတွေမတရားခံစားနေရတာတွေကိုကဘာကြီးကအကောင်းဆုံးဖြစ်အောင်အချမ်းဖက်စေအုပ်စုကိုအလွန်ပြင်းထန်တဲ့ပြစ်ဒဏ်တွေချမှတ်ပေးကြပါလို့တင်ပြတောင်းဆိုပါတယ်။လူချင်းချင်းလက်ပတ်ချင်းကင်းရှင်းကြပါစေ
။မြန်မာနိုင်ငံအခြေလက်တွေမှာအချမ်းဖက်နေသူကိုပြင်းပြင်းထန်ထန်အရေးယူပေးပါဆိုပြီးတော့ဒီသောရရှင်ကဘာကြီးကိုတိုင်ကြားလာတာပါ။သောရရှင်ရဲ့ရင်ဖွင့်စာတွေကိုခုဆက်ပြီးတော့ဖော်ပြပေးခြင်းပါတယ်။မွန်ပြည်နယ်မော်လမြိုင်ကအခြေရွာတရွာမှာဒူးဆိုင်မှုတွေဖြစ်ပွားနေပါတယ်ဆိုပြီးတော့ရေးပြီးတော့ဒီသက်ဆိုင်ရာကနေပြီးတော့တရှိအရေးယူပေးဖို့တောင်းဆိုလာတဲ့သောရရှင်ရဲ့စာကိုအခုဆက်ပြီးတော့ဝေမျှပေးခြင်းပါတယ်
။မင်္ဂလာပါ VOA ရေကျွန်တော်တို့ခန်းစားနေရတဲ့အကြောင်းအရာတစ်ခုကိုတိုင်ကြားခြင်းပါတယ်။ကျေးဇူးပြုပြီးသက်ဆိုင်ရာတာဝန်ရှိသူတွေအရေးယူပေးပါရန် VOA ကနေတဆင့်အသိပေးခြင်းပါတယ်။ကျွန်တော်ကမွန်ပြည်နယ်မော်လမြိုင်မြို့ကြိုင်အင်းကျေးရွာအုပ်စုဇော်ကုန်းကျေးရွာမှာနေထိုင်ပါတယ်အခုအခါမှာခေတ်ကာလမကောင်းတာကိုအကြောင်းပြုပြီးဒူးစရိုက်အမှုတွေကျူးလွန်နေကြပါတယ် WY စိတ်ကြွဆေးပြားအများကြီးရောင်းဝယ်ဖောက်ကားနေကြပါတယ်ရွာမှာရှိတဲ့လူငယ်တွေမူရစေးဝါဆွဲကုန်ကြပါပြီအများကြီးဆွဲကုန်ကြပါပြီခေတ်ကာလအခေါ် WY ဆေးပြားအာဆီယံအခေါ်အရွက်ပြုတ်ရည်ကျဝိုင်းဖဲဝိုင်းဒူးစရိုက်မျိုးစုံကျွလွန်နေကြပါတယ်ရွရအုပ်ချုပ်ရေးမှုဓာအိမ်မှုများလည်းမတိကျိုးကျုံပြုပြီးနေကြပါတယ်ကျွန်တော်တို့ရဲ့သားသမီးတွေလည်းမူရစ်ဆေးဆိုးကျိုးတွေကိုခံစားနေရပါတယ်နေကင်းဘက်ဆိုင်ကယ်တွေအိမ်ရှိမှထားခဲ့ပေမဲ့ခဏခဏပျောက်ဆုံးနေပါတယ်ညအခါအမှောင်ရိပ်ကိုအကြောင်းပြုပြီး WY စိတ်ကြွဆေးပြားတွေကိုပေါ်ပေါ်တင်တင်ရောင်းဝယ်နေကြပါတယ်ကျွန်တော်တို့မှခေတ်ကာလမကောင်းတဲ့ဒုက္ခညာအိမ်ရင်တော့အေးအေးချမ်းချမ်းမအိပ်ဆက်နိုင်ကြပါဘူးဇော်ကုံဖုန်းကြီးကျောင်းနောက်မှာမူရစ်ဆေးဝါးတွေကိုလက်လီလက်ကားရောင်းဝယ်နေကြပါတယ်ကျေးဇူးပြု၍ VOA ရေကျွန်တော်ရဲ့စာပါအကြောင်းအရာတွေနဲ့ပတ်သက်လို့သက်ဆိုင်ရာကဖမ်းဆီးအရေးယူပေးဖို့အတွက် VOA ကနေတဆင့်ပန်ကြားခြင်းပါတယ်ခင်ဗျာ
ဒီသောရရှင်ကတော့မွန်ပြည်နယ်မော်လမြိုင်မြို့ကကြေးရွာမှာသူတို့ကြုံတွေ့နေရတဲ့မူရစ်ဆေးပြဿနာနဲ့ပတ်သက်ပြီးရေးလာတာဖြစ်ပါတယ်။ဒီလိုမျိုးမူရစ်ဆေးရောင်းဝယ်ဖောက်ကားတဲ့ကိစ္စနောက်ပြီးတော့မူရစ်ဆေးအသုံးများလာတဲ့ကိစ္စနောက်ပြီးတော့ဒူးဆိုင်မှုတွေပေါ်ပေါ်များများဖြစ်ပွားနေရတဲ့ကိစ္စတွေနဲ့သောရရှင်တွေစာရေးလာတာအခုတလော VOA ကမကြာခဏရရှိပါတယ်ရှင်။သောရရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်။သောရရှင်တွေအားလုံးပို့ပြီးတော့ကောင်းမွန်အဆင့်ပြည့်တဲ့သတင်းတစ်ပတ်စနိုင်ပါစေလို့ဆန္ဒပြုပါတယ်ရှင်။ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bambi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambis News ဆိုရယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်သလို VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွင်နေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါသေး။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြီးတော့လည်းထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြီးတော့လည်းထုတ်လွှင့်ခြင်းနဲ့တပြိုင်နက်တည်းတိုက်ရိုက်နားဆင်နိုင်ပါသေး။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးဘေးအန္တရာယ်ကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင်။